ှင်ဒီဇင်ဘာလ3ရက်နေ့ကြာရောက်တဲ့ကမ္ဘာခုခံအားကျဆင်းမှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day အတွက်ကမ္ဘာသရဆောင်မုတ်ကတော့ Getting to Zero 3ညအထိကြာစင်းရေးဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း HIV AIDS အရေးတုံ့ပြန်ဆောင်ရွက်မှုကတိတိတသားတိုးတက်လာပေမဲ့လည်းကူးစက်မှုတွေထပ်ပြီးရှိနေသေးတာကြောင့်မြန်မာအစိုးရဘက်ကရောနိုင်ငံတကာအတိုင်းအဝိုင်းကပါ HIV AIDS တိုက်ဖျက်ရေးအတွက်တုံ့ပြန်လှုပ်ဆောင်ပေးဖို့လိုတယ်လို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။HIV AIDS တိုက်ဖျက်ရေးဆိုင်ရာကုလရုံးရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။မြန်မာနိုင်ငံမှာ HIV AIDS ကူးစက်ခံရမှုဟာ15နှစ်တာကာလအတွင်း3ပုံတပုံလောက်ကျဆင်းသွားပြီး AIDS နဲ့ဆက်နွယ်ပြီးသေဆုံးရမှုအရေအတွက်ဟာ10စုနဲ့တစ်ခုအတွင်းထပ်ဝံနီးပါးချခဲ့တယ်လို့ HIV AIDS တိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂရုံးကခန့်မှန်းဖော်ပြပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာ HIV AIDS ပြဿနာကိုကျော်လွှားနိုင်ဖို့မြန်မာအစိုးရဘက်မှရောနိုင်ငံတကာအကူအညီတွေပါလိုအပ်နေဆဲဖြစ်တယ်လို့ UNH ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Amon Mafi ကပြောပါတယ
်။ There is not enough international support for HIV AIDS in Myanmar.
နိုင်ငံတွင် HIV AIDS အတွက်နိုင်ငံတကာအကူအညီတွေကမလုံလောက်ပါဘူး။မြန်မာဆွေရကတော့ HIV AIDS အရေးပိုပြီးတိုးလွန်နေပါတယ်။နိုင်ငံတကာဘက်ကပေးထားတဲ့ကတိကဝတ်တွေမတည်တာကတော့စိတ်မကောင်းစရာပါ။မြန်မာဆွေရဘက်ကဖော်ပြလာတဲ့စီးရင်အချက်အလက်တွေအရ HIV ကူးစက်ခံရမှုမြင့်လာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီအချိန်မှာနိုင်ငံတကာအထောက်ပံ့တွေကိုဆော့ချဖို့မသင့်ပါဘူး။နိုင်ငံရဲ့အရေးကြီးတဲ့ကျန်းမာရေးကဏ္ဍအတွက်နိုင်ငံတကာအထောက်ပံ့တွေလိုအပ်ပါတယ်။
ဒီဇင်ဘာလတရက်နေ့မှာခြောက်ရောက်တဲ့ကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာမြန်မာနိုင်ငံဆိုင်ရာ AIDS တိုက်ဖျက်ရေးကုလသမဂ္ဂရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခု2015ခုနှစ်အတွက်မြန်မာအစိုးရဘက်က HIV AIDS တိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ5သန်းတိုးမြင့်သုံးဆွဲခဲ့တဲ့အပေါ်အသိအမှတ်ပြုဖော်ပြထားပါတယ်။ဒီဆောင်ရွက်ချက်ကြောင့်ဒီနှစ်စက်တင်ဘာလအထိမြန်မာနိုင်ငံတွင်းက HIV AIDS ကူးစက်ခံထားရသူ3000ကျော်ကို ARV စေဝါးတွေထောက်ပံ့ပေးနိုင်ခဲ့တာဖြစ်ပြီး3နှစ်တာကာလအတွင်းစေပေးနိုင်ခဲ့သူ2ဆအထိတိုးလာတာလည်းဖြစ်ပါတယ်။မြန်မာဆွေရဘက်ကကုသရေးလုပ်ငန်းစဉ်တွေကိုတိုးမြှင့်လှုပ်ဆောင်လာပေမဲ့အသိပညာပေးရင်းနဲ့ဂျိုတင်ကာကွယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ထပ်ပြီးလိုနေသေးတယ်လို့မစ္စတာမာဖီကထောက်ပြပြောဆိုပါတယ်။မြန်မာနိုင်ငံတွင် HIV AIDS ကူးစက်ခံရမှုတွေရှိနေစေဖြစ်တာကြောင့်ရည်မှန်းထားတဲ့အတိုင်းအတာအထိရှော့ချနိုင်တာမရှိသေးဘူးလို့လည်းသူကပြောပါတယ်။ဒီအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက်မြန်မာကျန်းမာရေးစနစ်ရဲ့လိုအပ်ချက်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလည်း UNH ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံ Amon Mafi ကအခုလိုမှတ်ချက်ပေးပြောဆိုပါတယ်။
More than 45% of people of treatment is provided through government services. That's a significant increase. But there are still human resource needs there that have to be met in the health system. And
မနက်ကနေမှ HIV AIDS ရောဂါကိုတိုက်ချဖို့အတွက်နိုင်ငံကနဲ့ပူးတွဲလုပ်ဆောင်ရမယ်ဆိုတာမြန်မာအစိုးရကသိရှိနားလည်ပါတယ်။ HIV ရောဂါကူးစက်ခံရသူတွေအတွက်အခုချိန်မှာပိုပြီးအရေးပါတဲ့ချက်ကတော့မြန်မာအစိုးရဘက်ကကုသရေးလုပ်ငန်းစဉ်တွေကိုတိတိတတ်တာတိုးချက်လုပ်ကိုင်လာတာပဲဖြစ်ပါတယ်။ဒါပေမဲ့အမျိုးသားကျန်းမာရေးကဏ္ဍမှာလူဆွမ်းအားအရင်းမြစ်တွေလိုအပ်နေပါသေးတယ်။တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဘက်ကလည်းကုသပေးဖို့နဲ့စောင့်ရှောက်ဖို့လိုအပ်နေတဲ့လူနာတွေကိုအကူအညီတွေပေးရပါမယ်။ဒါ့အပြင်ကျိုးတင်ကာဝေးရေးကလည်းအထူးပဲအရေးကြီးပါတယ်။ယောဂါကူးစက်ခံထားရသူတွေအနေနဲ့လည်းဒီယောဂါဟာစစ်ဆေးရကောင်းတယ်လို့ယူဆကြတာကြောင့်အစိုးရကုသရေးဌာနတွေကိုသွားတာတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေစီမှာပဲပို့ပြီးကုသခြင်းကြတာပါ
2016ကနေ2020ပြည့်နှစ်အထိ9နှစ်တာကာလအတွင်းခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးဆိုင်ရာအမျိုးသားမဟာဗျူဟာစီမံကိန်းအသစ်ကိုမြန်မာဆွေရကျန်းမာရေးဝန်ကြီးဌာနကရေးဆွဲနေပြီဖြစ်ပြီးဒီစီမံကိန်းအရ HIV AIDS တိုက်ဖျက်ရေးနိုင်ငံတကာလုပ်ငန်းတွေနဲ့ချိတ်ဆက်ဆောင်ရွက်မယ်လို့လည်းလက်ရှိကျန်းမာရေးဝန်ကြီးဒေါက်တာတန်းအောင်ကကမ္ဘာခုခံအားကျဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလတရက်နေ့World AIDS Day မှာပြောဆိုထားပါတယ်ရှင်။